ပြည်ထောင်နိုင်ငံမှာပြီးခဲ့တဲ့အပတ်ကမြောက်အာဖရိကနယ်ပွားဆယ်ကျော်သက်အရွယ်လူငယ်တဦးကိုရဲကတနက်နေ့ပစ်ခတ်ခဲ့တဲ့ဖြစ်စဉ်ဖြစ်ပွားခဲ့ပြီးအဲ့ဒီနောက်ဆန္ဒပြပွဲတွေနဲ့စူပူလှုပ်ရှားမှုတွေအတွင်းနောက်ဆက်တွဲလူသေဆုံးမှုတွေဖြစ်ခဲ့သလိုဒေါ်လာဘီလီယံနဲ့ချီတဲ့ပျက်စီးဆုံးရှုံးမှုတွေလည်းဖြစ်ခဲ့ပါတယ်။ပြင်သစ်တနိုင်ငံလုံးအနှံ့ကျပ်ပြန့်ခဲ့တဲ့ဒီဖြစ်ရတွေအပေါ်ပြင်သစ်နိုင်ငံရောက်မြန်မာတချို့ရဲ့အမြင်တွေကိုကိုငိမ့်ချန်းအေးကစူးစီးတင်ပြပေးထားပါတယ်။
social media ပေါ်မှာပြန့်နှံ့ခဲ့တဲ့ video ထဲမှာသက်18နှစ်အရွယ်နာအယ်ဆိုတဲ့လူငယ်လေးကိုရဲကတရက်နဲ့ပစ်တက်လိုက်တဲ့မြင်ကွင်းကြောင့်အထူးသဖြင့်ရွှေပြောင်းအခြေချသူတွေရဲ့မျိုးဆက်သစ်ဟာထိတ်လန့်တုန်လှုပ်ဖွယ်ဖြစ်သွားခဲ့တာပါပြည်သူနိုင်ငံရဲ့တရားဝင်မူဝါဒက color blind လို့ခေါ်ကြတဲ့အသားရောင်မဲ့ဝါဒဖြစ်ပါတယ်ဒါပေမဲ့လက်တွေ့မှာတော့မြောက်အာဖရိကနဲ့အာရဗ်အနယ်ဝင်တွေသူတို့ဖြင့်ဆင်းရဲမွဲတေမှုနဲ့လှုပ်လှက်မဲ့ပြဿနာတွေနဲ့ရုန်းကန်နေရတဲ့ရွှေပြောင်းသူတွေရဲ့မျိုးဆက်သစ်လူငယ်တွေကြားမှာတော့သူတို့ဟာအာဏာပိုင်တွေရဲ့ပြစ်မှတ်ထားတာကိုပိုးခံရတယ်လို့ခံစားနေရကြောင်းအခုဖြစ်ခဲ့တဲ့အတီးကယုံတွေကမိမောင်းထိုးပြခဲ့ပါတယ်။ပါရီမှာနိုင်ငံတကာရေးရာဘွဲ့ချုပ်သင်တန်းတက်နေတဲ့မြန်မာကျောင်းသူလူငယ်တူကတော့သူ့ရဲ့အတန်းပေါ်ရွယ်သူတွေကြားမှာအဲ့ဒီလိုတွေ့ကြုံရသူတွေရှိတယ်လို့ပြောပါတယ်
North Africa ရော Middle Eastern ဘက်ကလာတဲ့သူတွေပေါ့သူတို့ဆိုလို့ရှိရင်တင်ညာတဲ့အတိုင်းဝိုင်းကလူတွေဒါပေမဲ့ဒီမှာဘာဖြစ်လဲဆိုတော့ဟိုကားမောင်းသွားတယ်ခဏခဏကားတာပြီးအစ်စ်ခံရတယ်အဓိကကဘယ်ရရလာလဲမင်းဝင်ငွေကဘယ်လောက်ရှိလဲသူလိုမျိုး personal information တွေအစားပေါ့နော်ဟို control လုပ်တဲ့ရဲတွေကမြည်ရပေါ့အော်ဒါကတစ်ခါလဲမဟုတ်နှစ်ခါလဲမဟုတ်ခဏခဏဒီလိုမျိုးဟိုကိုယ့်ရဲ့ကိုယ်ပိုင်အခွန်ဆောင်ပြီးနေတဲ့နိုင်ငံသားတယောက်ရဲ့အခွင့်အရေးကိုချိုးဖောက်ခံရတာမျိုးတွေကနေတူပါဖြစ်နေတဲ့ကိစ္စတွေပေါ့နော
်ဒါအပြင်လူမှုကွန်ရက် social media တွေရဲ့ algorithm တင်ပြပုံတွေအမြင်မတူသူတွေကြားအစွန်းနှစ်ဖက်ကွဲပြားနေတာတွေနဲ့သတင်းမီဒီယာတချို့ရဲ့ခဏဦးရေးသားချက်တွေကလည်းအငင်းပွားပွဲရာတွေရှိခဲ့တယ်လို့အဲ့ဒီမြန်မာကျောင်းသူကထောက်ပြပါတယ်ဒါပေမဲ့လူမျိုးရေးမညီမျှမှုနဲ့ခွဲခြားဆက်ဆံတာကရတဖွဲ့ဝင်အကုန်လုံးလားဆိုတာနဲ့အစိုးရစနစ်အဖွဲ့အစည်းတိုင်းမှာအမြင့်တွေ့နေပြီလားဆိုတဲ့မေးခွန်းတွေကတော့အငင်းပွားပွဲရာဖြစ်ပါတယ်။ပြင်သစ်မှာနှစ်ပေါင်းများစွာအခြေချနေထိုင်နေတဲ့ပါရီမျိုးကထက်တန်းကျောင်းဆရာမဒေါ်စောသူဇာကတော့သူ့အတွေ့အကြုံကိုအခုလိုပြောပြပါရတယ်။
ပြင်သစ်မှာကိုယ်ကျောင်းဆရာမတယောက်အမိနဲ့ကို့အတန်းထဲကကလေးတွေကြည့်မယ်ဆိုလို့ရှိရင်အတန်းထဲမှာလည်းအဖြူတွေအမဲတွေအဝါတွေအကုန်ရောနေတာသူတွေအရန်ကိုမှရောင်ကိုကြည့်ပြီးတော့ပေါင်းသိညတာမဟုတ်ဘဲနဲ့တကယ်ကိုမှကိုနဲ့တသွေးတသားတဲ့ပုံစံမျိုးသူတို့မှာကာလာမရှိဘူးကာလာ blind နေကျောင်းမှာအဲ့လိုမျိုးပေါ့နော်ဟိုအရန်ချစ်ကြတယ်ဘာကာလာပဲဘာရောင်ပဲဘာ religion ပဲဘာဘာသာပဲဖြစ်ဖြစ်ပေါ့နော်အဲ့ဆိုတော့ဟိုဒါပေမဲ့အဲရှိတဲ့လူလည်းရှိမှာပေါ့လူတွေပေါ်မှာမူတီမှာပေါ့နော်နေရာတိုင်းမှာအဲဒီလိုအာလူမျိုးကြီးခွဲကြတာတို့ဘာသာကြီးခွဲကြတာဆိုတော့လူနေရာတိုင်းမှာရှိတတ်တယ်လေအဲအဲ့တော့ရှိတဲ့သူအဲ individual ပေါ့နော်သူနဲ့တယောက်ချင်းနဲ့ဆိုင်နေပေါ့နော်နိုင်ငံ like ကြီးတော့ပြောလို့မရဘူးအဲ့လိုမျိုးဟိုရေးဟို generalize လုပ်လို့မရအောင်ပေါ့နော
်ပြင်သစ်ကလည်းတန်းကျောင်းကျောင်းမှာသင်ထောက်ကူဆရာမလုပ်နေတဲ့ဒေါခင်စင်မင်းကတော့လူအဖွဲ့အစည်းအတွင်းကပြဿနာတွေပေါ့အရင်တည်ပြီးလူငယ်တွေရဲ့မကြည်နက်ချက်တွေကြီးထွားနေချိန်မှာနောက်ကဖြစ်လို့ဖြစ်စီလုတ်သူတွေရဲ့လုတ်ရက်ကြောင့်စိုးစိုးဝါဖြစ်စီမှုတွေဖြစ်လာတာလို့သူ့အမြင်ကိုပြောပါတယ
်အလုတ်လက်မဲ့တွေလူတွေကပုံများလာတယ်အခွန်တွေပို့ပေးရတယ်စားတောက်စိတ်တွေတက်တယ်အစိုးရကလောက်တာကိုတိုးပေးပေမဲ့လည်းဟိုဟာအကုန်လုံးကပေါ့ထောက်ပံ့ဈေးတို့ဘာလို့လဲလိုက်တိုးတာအဲ့လိုမျိုးအမြင်မြင်မလုတ်တဲ့ခါမှာသူတို့မှအဲ့ပုံနေတဲ့ဒေါသရှိတဲ့ခါမှာသူကဒေါသကိုပောက်ကွဲစင်တဲ့ခါမှာဒီအဖြစ်သက်ကိုအခြေခံလိုက်တယ
်သူပြည်ရေးဝန်ကြီးဌာနရဲ့အချက်လက်တွေအရဒီစူပူမှုတွေအတွက်မှာအဆောက်အအုံတစ်ထောင်ကျော်ဖြည့်ဆည်းခံခဲ့ရပြီးမော်တော်ယာဉ်9000ကျော်မီးရှို့ခံခဲ့ရပါတယ်ရဲတပ်ဖွဲ့ကလူ3000ကျော်ဖမ်းဆီးခဲ့ရမှာတဝက်ကျော်ကအရင်ကပြစ်မှုမှတ်တမ်းမရှိသူတွေဖြစ်တယ်လို့အများစုကလူငယ်လေးတွေဖြစ်ပါတယ်အဖမ်းခံရသူတွေရဲ့ပြင်းပြအသက်က18နှစ်ပဲရှိပါတယ်ဒီလိုလူငယ်တွေကြားနှစ်နှစ်ရှည်ဖြစ်ခဲ့တဲ့ပြဿနာဖြစ်လို့အခုဆိုရင်ပြည်သက်လူအဖွဲ့အစည်းမှအစိုးရနဲ့ပညာရေးစနစ်တွေရဲ့အားနည်းချက်အကျိုးဆက်ဆိုပြီးစတင်ထောက်ပြပြောဆိုဆွေးနွေးအရေးယူလာကြတာတွေရှိပါတယ်ပြည်သက်မှာအသက်16နှစ်အရွယ်ထိကလေးတယောက်ဟာအတန်းပညာဖြစ်ဖြစ်အသက်မူဟန်ကျောင်းပညာဖြစ်ဖြစ်ပညာရေးတစ်ခုရဲ့အုပ်ချုပ်မှုစနစ်အောက်မှာရှိရမှာဖြစ်ပေမဲ့တချို့အားနည်းတဲ့လူမှုအတိုင်းဝိုင်းကလူငယ်တွေဘာကြောင့်ပညာရေးနဲ့ကင်းလွတ်နေရလဲဆိုတာမျိုးနဲ့လူငယ်တွေရဲ့ဒေါသပေါက်ကွဲမှုအခြေခံလူမှုစီးပွားပညာရေးပြဿနာတွေကိုစတင်အပြေရှားလာကြတယ်လို့ဆရာမဒေါခင်စင်မင်းကပြောပါတယ် ဒါပေမဲ့ပြင်သစ်နိုင်ငံတဝန်းကစာသင်ကျောင်းတကားတွေမှာ twin two ထားလေရှိတဲ့လွတ်လပ်ခြင်းတန်းတူညီမျှမှုနဲ့ညီရင်းကိုဆိုတဲ့ပြင်သစ်ဒီမိုကရေစီစနစ်ရဲ့အခြေခံစံနှုန်းစိတ်ဓာတ်နဲ့အတွေးအခေါ်ကခရီးလူမှုစီးပွားပြဿနာတွေကြားမှာပြင်သစ်လူအဖွဲ့အစည်းအတွင်းလက်တွေတပြေးညီတက်ရောက်နေလားဆိုတဲ့မေးခွန်းကတော့အခုစုပူအောင်ကြွမှုတွေနဲ့အတူထပ်မံပေါ်ထွက်လာပါတယ်အခုချိန်မှာတော့စုပူမှုတွေညော့နေသွားပြီဖြစ်ပေမဲ့ညံအလင်းပွင့်ခေရဲ့အမွေနဲ့တနည်းဆိုရရင်18ရာစုနှောင်းပိုင်းပြင်သစ်တော်လှန်ရေးကြီးကယင်းတည်ခဲ့တဲ့ဒီမိုကရေစီတန်ဖိုးတွေအတိုင်းလူအဖွဲ့အစည်းအတွင်းကမညီမျှမှုတွေကိုဖြည့်ရှင်ပြီးအားလုံးပြန်လည်ပေါင်းစည်းနိုင်ဖို့ကတော့အချိန်ယူရဖို့ရှိတယ်လို့နိုင်ငံတကာကလေ့လာသူတွေကသုံးသပ်နေကြပါတယ်ခင်ဗျာ